ဟုတ်ကဲ့ဒေါက်တာဆီယာတက်ခင်ဗျာကျွန်တော်ဒီကူးစက်မြန်အိုမီကရွန်တွေ့တာမြန်မာနိုင်ငံမှာတလကျော်လာတဲ့အချိန်မှာပေါ့နော်ဒီမျိုးကွက်သစ်ကူးစက်ခဲ့တဲ့သူကဒီတစ်ပတ်ပြီးတစ်ပတ်ရာဂနန်းတွေခြိတက်လာပြီးတော့အခုနောက်ဆုံးမင်္ဂလာတုန်းကမှန်မလို့စက်ရုံတစ်ခုမှဆိုရင်ဒီလုံသား2100ကျော်ကိုစစစ်ပြီးတော့30ရာဂနန်းတော့ပေါ့နော်900ကျော်ဒီအစုလိုက်တွေ့တဲ့အထက်ကနေမှနောက်10ဦးကိုခွဲပြီးစစ်တဲ့အခါမှာ10ဦးတုန်းကဆိုတော့100ရာဂနန်းတော့ဆရာနော်အိုမီကရွန်တွေ့တဲ့အခါကျတော့နိုင်ငံကတွေ့ကြုံနေရဆရာကြီးအခုလိုချင်းချင်းမှာအဓိကမြန်မာပြည်သူတွေပါမှာခြင်းလဲဆရာ
ဒီ Omicron ယောဂလက္ခဏာကတော့ပြင်းပြင်းထန်ထန်တော့ဖြစ်မှာမဟုတ်ပါဘူးသူကယောဂလက္ခဏာပြင်းတဲ့အမျိုးအစားတွေမှာတော့မပါဘူးပေါ့လေနောက်တစ်ခုကကျွန်တော်တို့ကာကွယ်ဆေးထိုးထားတဲ့လူတွေလည်းရှိထားတယ်ဖြစ်မှာပေါ့နော်အဲမဲ့အရန်ပူဆက်မြန်မာတွေဒါကြောင့်မလို့အခုလိုမျိုးအလုံယုံနေဆက်ယုံနေဓမင်းဆိုင်နေမှာကူးစက်လုံးကြီးအရန်များဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကအတူတူဓမင်းစားကြတယ်အတူတူတနေရာထဲမှာအလုပ်လုပ်ကြတယ်ဆိုတော့လေ mask တွေလည်းမတတ်ထားခြင်းနဲ့မတတ်ထားဘူးပေါ့နော်ဆိုတော့ဒီအပိုင်းတွေပေါ်မှာမူတည်ပြီးတော့ကူးစက်တာအမြန်တာဖြစ်ပါတယ်အခုကျွန်တော်တို့ဒီကူးစက်မြန်တဲ့အပိုင်းဒီစနှုံးနဲ့သူကကူးတာပေါ့နော်အခုကကျွန်တော်တို့တွေးလိုက်တာ30ရာခိုင်နှုန်းလူရေအလူရောက်900နေမှာအိမ်မာကလူရေယောက်ျားနဲ့မျိုးသားနဲ့မျိုးသမီးနေတဲ့အိမ်ရှိမယ်မျိုးသားမျိုးသမီးနဲ့အိမ်မာကလေးနေတဲ့အိမ်ရှိမယ်ဒါမှမဟုတ်လို့ရှိရင်မိသားတွေနေတဲ့အိမ်တွေရှိမယ်သုံးတက်မှာအပေါ်တစ်ထပ်အောက်တစ်ထပ်အလယ်ဆက်နေတဲ့အိမ်တွေရှိမယ်ဒါတွေခြုံငုံပြီးကြည့်လိုက်လို့ရှိရင်900ကနေစကွဲ2ဆ3ဆလာကွဲသွားကြည့်2100ဖြစ်သွားပြီဒီနေရာမှာအသက်65နှစ်အထက်ပဲနေအောင်ပါနိုင်တယ်စီဂျိုတွေသွေးသွိုးတွေကြောက်ကမကောင်းတဲ့လူတွေအဝလွန်တဲ့လူတွေကင်ဆာဖြစ်နေတဲ့လူတွေဒါမျိုးတွေထပ်ပြီးတော့ထွက်လာလို့ရှိရင်သူတို့ဒီ vaccination ရရင်တောင်မှသူတို့အတွက် risk တော်တော်လေးကိုများပါတယ
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကလူသားတွေများလာနိုင်တဲ့အနေထားမှာပေါ့နော်ဆေးရုံတွေရဲ့ပြင်ဆင်မှုနဲ့ပတ်သက်လို့ဆရာတို့အတွေ့အကြုံရဘယ်လိုအကြံပြုချင်လဲ
အခုဟာက10ယောက်မှ10ယောက် Omicron တွေ့တာကျွန်တော်တို့အတွက်ကတော့မဆန်းပါဘူးစက်ရုံတရုံမှာ30ရာခိုင်နှုန်းတွေ့ရဆိုတော့လည်းမဆန်းပါဘူး။ဘာဖြစ်လို့လဲဆိုကျွန်တော်တို့ peak ကိုရောက်တဲ့အချိန်တုန်းကကျွန်တော်တို့စက်ရုံမှာဒီတစ်ခေါက်တည်းလုံသားဥယျာဉ်90ရာခိုင်နှုန်းကျော် positive ဖြစ်သွားပါတယ်။ဒါအခုတော်တော်များများ100ရာခိုင်နှုန်းနီးပါး vaccine ထိုးထားပြီးသားလူเนาะပြီးတော့ကျွန်တော်တို့တကယ် peak နယူးယောက်မှာရောက်တဲ့အချိန်တုန်းက PCR ကျွန်တော်ဆက်တရက်တရက်ကိုဒါကျွန်တော်တို့တတိလေးစက်ရုံမှာလူရောက်1000လောက်ကိုကျွန်တော်စစ်ပေးပါ1000မှာအများဆုံးက85ရာခိုင်နှုန်းနီးပါးဒီ positive ဖြစ်ပူပါလေဆိုတော့ခုနကျွန်တော်ပြောတဲ့30ရာခိုင်နှုန်းဆိုတာရေခဲတုံးကိုရေထဲမှာမြုပ်ထားလို့ရှိရင်အပေါ်မှာပေါ်နေတဲ့ tip of the iceberg ဆိုကျွန်တော်တုံးတာပေါ့နော်အပေါ်မှာပေါ်နေတဲ့အပိုင်းလေးပဲတွေ့တာပါအောက်ဘက်မှာ90ရာခိုင်နှုန်းကျော်ကရှိနေတယ်ဆိုတော့ယောဂလက္ခဏာမပြသေးတဲ့လူတွေရှိမယ်ဒါဝင်တချို့ကလည်းအော်ငါရေတန်းတုတ်ကွေးလေးပါလေလေရိုတန်းလေပင်တာတာလေးပါလေဆိုပြီးပြော
ဟုတ်ကဲ့ဆရာအဲ့တော့အခုအနေထားမှာဒီအထူးသတိထားမယ်လက္ခဏာဆိုရင်
အခုကျွန်တော်တို့နားလေတဲ့တစ်ချက်ကဘာလို့တိတိကျကျသိတယ်ဆိုဒီ Omicron ဒီအဆုတ်ကူသွားတဲ့ဟာအရန်နေပါလေသူကဒီလေပင်လေပြွန်အထက်ပိုင်းကိုခေါ်တာပေါ့နော်ဒီ upper airway မှာအများကြီးနေတယ်နေတဲ့အတွက်ကြောင့်အဓိကလက္ခဏာတွေနှောင်းဆိုးတာရယ်နောက်တစ်ခုကချောင်းဆိုးတာတက်စားလို့ရှင်လေပင်တာအရန်ဆိုတော့ဒီလေပင်တာလို့ရှင်ဒီနေ့ဒီချိန်မှာကျွန်တော်တို့ကဘယ်လိုကိုယ်နာရလို့ရှင်ကျန်တာဘာမှမဖြစ်နိုင်သုံးတဲ့အနေအထားတစ်ခုတော့ဖြစ်သွားတဲ့အနေအထားရောက်သွားတယ်ဆိုတော့အဓိကတော့ဒီပြည်သူတွေအနေနဲ့ဒီရလာတဲ့တည်ရန်ကြောက်စရာတော့မဟုတ်ပါဘူးဒါပေမဲ့လည်းမပေါ့ပါနဲ့ဆေးနှလုံးထိုးထားပြီးလို့ငါအရင်တော့ယောဂဖြစ်ထားပြီးလို့ဒီယောဂမရဘူးဆိုတာ Omicron မှာမရှိပါဘူးကျွန်တော်တို့ဆရာဝန်ယောဂထဲမှာလည်းနှစ်ချိန်ဖြစ်တဲ့လူတွေရှိပါတယ်တချို့သုံးချိန်အထိဖြစ်တဲ့လူတွေရှိပါတယ်ပေါ့နော်ဆိုတော့ကြောက်စရာတော့မဟုတ်ပါဘူးဒါပေမဲ့ဒီယောဂဟာတည်တည်မမွာယောဂလေးပါလူငယ်တွေမှာဖြစ်တဲ့ယောဂပါဆိုတာတော့မဟုတ်ပါဘူးအခုမြန်မာနိုင်ငံမှာ vaccine ထိုးလို့ရတာဒီ Sinopharm ကကျွန်တော်လည်းသေချာ data မရတော့မပြောတော့ဆိုတော့9နှစ်ကနေ17နှစ်အထက်ကိုလည်းမထိုးရသေးပါဘူးဆိုတော့ဒီတစ်ခေါက်မှာတိတိတတအီ Omicron ရဲ့ effect ဒီကလေးတွေကိုဖြစ်ပါတယ်ဒီနိုင်ငံမှာ 20% လောက်ဒီကလေးတွေမှာဖြစ်လာတယ်ဟောတွေ့လာပါတယ်ဒါပေမဲ့စူးစူးဝါလာဆိုတော့စူးစူးဝါတော့မဟုတ်ပါဘူ
းဟုတ်ကဲ့ဆရာနောက်ထပ်ရောဒီဆေးရုံတွေမှာဆက်လို့ရခဲ့တဲ့သင်ခန်းစာပေါ့နော
်ဒီနေ့ဒီအချိန်မှာ Omicron ဖြစ်တဲ့အချိန်မှာကျွန်တော်တို့ဆေးရုံတွေမှာတော်တော်လေးကိုကြောက်ကြရဲ့အပိုင်းလေးတွေရှိသွားပါတယ်ဒါပေမဲ့လည်းသူကတော့ကောင်းတဲ့တစ်ချက်ကတော့ချက်ချင်းတက်ပြီးချက်ချင်းပြန်ပြီးတော့ကြာသွားတယ်ပေါ့ဆိုတော့လေးဘက်လောက်တော့ကျွန်တော်တို့ထိသွားတာပေါ့နော်ဆိုကျွန်တော်ဆိုလို့ရှိရင်တော့ဒီဘက်ကို9ရက်ကိုကျွန်တော်တို့ကလုံနေရတာအခုဆိုရင် National ဒီစစ်တပ်ကနေ Guard တွေကိုကျွန်တော်တို့ဒီ New York ကိုရွှေ့ပေးလာပြီးတော့ဆရာဝန်တွေလာလုပ်ပေးတာတို့တခြား State ကနေနေတဲ့ State ကတွေလာပြီးကူညီပေးတာတို့ Doctors Without Border လို့ခေါ်တဲ့ Brighter တဲ့ဆရာဝန်တွေလာပြီးတော့ကူညီပေးတာအများကြီးရှိပါတယ်ဒီလိုဖြစ်လာတဲ့အချိန်မှာဒီနေ့ဒီချိန်ဒီ New York မှာရှိတဲ့ဆေးရုံတော်တော်များများ Outpatient Clinic မဖွင့်သေးဘူးကိုရ အပြင်ဆေးကနေတကူမှမဖွင့်သေးဘူး။ဘာဖြစ်လို့လဲဆိုတော့အပြင်ဆေးကရှိတဲ့နတ်သမားကြီးကျွန်တော်အကုန်ဒီဆေးရုံတွေကိုပြန်ခေါ်လိုက်ရတာ။ဆိုတော့ operation တွေကျွန်တော်တို့အရေးပေါ်ခွဲစိတ်မှုကလွဲလို့ရှိရင် genetic ခွဲစိတ်မှုတွေအကုန်လုံးကျွန်တော်အကုန်လုံး cancel လုပ်လိုက်တယ်။ဆိုတော့ဒါမျိုးတွေကအကုန်လုံးကျွန်တော်တို့ plan နဲ့ hand နဲ့လှုပ်ချောက်လိုက်တာလေ
။ဟုတ်ကဲ့ဆရာ။ဒီနေ့မှတစ်ခုက Omicron ကဒီဇာတ်တိုးပေါ့နော်။အခုဆက်မြန်တယ်အရင်မျိုးကိုတွေတဲ့ဒီ56ဆဆိုတော့ဒီလူနာရီက56ဆတက်လာတဲ့အချိန်မှာဆရာကြီးဒီသေဆုံးမှုနှုန်းကရောတူကြီးမပြင်းထန်တော့လဲပဲပေါ့နော
်ဟုတ်တယ်ဆိုတော့ကိုယ်ရဲ့ပြင်းတာတော့ပြင်းတယ်ကိုယ်ရဲ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့စီမှာလည်းဆုံးတဲ့လူရှိပါတယ်ကျွန်တော်စေယုံမှာလည်းတကယ်ကိစ္စအရင်များလာတဲ့အချိန်မှာရေခဲလိုက်လို့ခေါ်ပေါ့နော်အဲ့မှာနှုန်းကနေရာမရှိတော့တဲ့အနေအထားတစ်ခုထီကိုဖြစ်ခဲ့မှုပါတယ်စေမတို့တော့လူပေါ်ကွာတာထေးကြတယ်လောက်ပဲပေါ့နော်စေတုံတုံထိုးထားတဲ့လူမှာတော့အသက်ဆုံးရှုံးမှုဆိုတော့ကျွန်တော်မတွေ့ပါဘူးဒီပုဂ္ဂလိကစေယုံနေရောအစိုးရစေယုံနေရှိတဲ့ဆရာဝန်တွေပေါ့နော်ပြင်ဆင်ထားပါဘာဖြစ်လို့လဲဆိုတော့ဒီယောဂါပြင်ထားပြီးတော့အကုန်လုံးဒီတာဝန်ရှိတဲ့လူတွေဒါဘာလို့လဲဆိုတော့တယောက်ပြီးတယောက်ကျွန်တော်တို့ဆရာဝန်တွေ positive ဖြစ်သွားတဲ့ခါမှာဒီတစ်ခေါက်ကအဲ့ဒါအရင်ထိတာဆိုတော့ပထမတကယ်စိုးစိုးဝါးကြီးဖြစ်လာတဲ့အချိန်မှာဘလောက်ထိများလဲဆိုတော့တရက်တရက်ကိုရောက်40ကျော်ထွက်သွားတာဘလောက်ထိကျွန်တော်မှစိုးဝါးဝါးလဲဆိုတော့ဒီနတ်သမားအလုပ်တွေရှိတဲ့အတွက်ကြောင့်ဈေးချောင်းကနေအောင်ပြီးွားပြီးတော့အလုပ်မရသေးတဲ့လူတွေအဲ့ဒီလူတွေကနောက်ဆုံးမတက်နိုင်တဲ့အဆုံးမှာဒီနတ်သမားတွေရဲ့အလုပ်လိုဟာမျိုးဖြစ်တဲ့နေရာမှာကျွန်တော်တို့တွားပြီးတော့ထည့်ရတဲ့အနေအထားတွေရှိပါတယ်နော် emergency room မှာလုံးမဲ့လူတွေမရှိတဲ့အခါကျတော့အပြင်က volunteer တွေလာပြီးတော့အစာထိုးပြီးလုပ်ခိုင်းအပိုင်းနေတယ်အများကြီးရှိတာပေါ့နော်အထူးဖြင့်ကုလိုအချိန်မျိုးမှာလောက်ရတာတော်တော်ကြီးတော့ပမာဏငယ်မှာခက်ခဲမဲ့နေတာရှိတယ်ဒါပေမဲ့လည်းဒီဦးစီးဦးဆောင်လုပ်နေတဲ့လူတွေဟာနားလည်အောင်ပြောပြပြီးတော့လုပ်တယ်ဆိုရင်တော့ဒီ line ကိုတော့ကြော်နိုင်မှာပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ